ကိုဗစ်ကယောဂါကြောင့်သေဆုံးမှုတွေနဲ့ကူးစက်မှုတွေတိုးလာနေတာကြောင့်ရန်ကုန်တိုင်းတွင်အင်ဂျင်မထွက်ဖို့အမိန့်ထုတ်ထားပေမယ့်လူအချက်အရထွက်ခွင့်ပြုတဲ့သူစီးရင်ကိုထပ်တိုးပေးလိုက်တဲ့အကြောင်းပြောပြပါမယ်။ရှင်မကတော့စုစုပါခရီးသွားရစွဲမရှိတဲ့အပြင်တခွဲတီပြူလူနာနဲ့ထိတွေ့မှုမရှိပဲရပိုင်းအတွင်းထပ်တူးလူနာတစ်တွေများလာတဲ့ရန်ကုန်တိုင်းမှာမိမိနေရွင်သာနေထိုင်ရေးအစီအစဉ်ချမှတ်ထားပြီးမဖြစ်မနေကိစ္စရပ်တွေကြောင့်အပြင်ထွက်ခွင့်ရသူစီးရင်ကိုထပ်တူးပေးလိုက်ပါတယ်အဲ့ဒီထဲမှာဗန်လုပ်ငန်းတွေနဲ့အခြေခံစားတောက်ကုန်ထုတ်လုပ်ငန်းအပါအဝင်ကယ်ဆယ်ရေးလေယာဉ်ပို့ဆောင်ရေးနဲ့ဆက်ဆက်လုပ်ကိုင်နေသူတွေအပြင်အကောက်ခွန်ဝန်ဆောင်မှုလုပ်ငန်းနဲ့ဆက်သွယ်ရေးဝန်ဆောင်မှုပေးရတဲ့လုပ်ငန်းတွေမှာလုပ်ကိုင်နေသူတွေကိုအပြင်ထွက်ခွင့်ပြုလိုက်တာပါရန်ကုန်တိုင်းတွင်ပိုးရိပ်လူနာဥယျာဉ်ဟာ20ရက်နေတုန်းက900ကျော်အထိရှိခဲ့ပေမယ့်ဒီကနေ့မနက်ပိုင်းတွေ့ရှိပြီးချိန်အထိဆိုပိုးရိပ်လူနာဥယျာဉ်တဖြည်းဖြည်းကျဆင်းနေလို့လိုအပ်တဲ့လုပ်ငန်းတွေမှာဆောင်ရွက်နေသူတွေကိုထပ်တိုးခွင့်ပြုလိုက်တာဖြစ်တယ်လို့ဗဟိုကူးစက်ယောဂတိုက်ဖြတ်ရေးဌာနကညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးက VOA ကိုပြောပါတယ်။ယောဂကူးစက်မှုတွေနဲ့တည်ဆုံးသူတွေတိုးလာနေတာကြောင့်ရန်ကုန်ဝင်ထွက်သွားလာမှုတွေပိတ်ပင်နိုင်နေဆိုတဲ့သတင်းတွေထွက်နေပေမယ့်ဒီလိုလုပ်ဖို့အစီအစဉ်မရှိဘူးလို့လည်းပြောပါတယ
်။နောက်တောင်းလုပ်ဖို့အစီအစဉ်မရှိပါဘူး။လေစင်တို့မရှိမဖြစ်တဲ့ကိစ္စရက်တွေဒါတွေကလည်းထပ်ဖြည့်ပြီးတော့လိုအပ်တဲ့ကိစ္စရက်တွေပေါ့နော် relief flight မှာသွားရဲကုညီရမယ့်ကိစ္စရက်တွေဒါနဲ့ဆိုင်တဲ့ကိစ္စရက်တွေနောက်တစ်ခါကျတော့ဒီ mobile နဲ့ပတ်သက်တဲ့ကိစ္စရက်တွေမှာဆိုပြုပြင်ပြင်ဆင်တဲ့ကိစ္စရက်တွေစသဖြင့်ဒါမျိုးတွေအသေးစိတ်တော့ပါပြီးဖြစ်သွားတယ်
ကျမရင်နဲ့အကစားဝင်ကြီးဌာနရဲ့ဒီကနေ့မွန်လယ်ပိုင်းထုတ်ပြန်ပြီးချိန်အထိပြည်ရင်းမှာတခွဲတီပြူလူနာ6900ကျော်ရှိနေပြီးသေဆုံးသူကတော့129ရှိပါတယ်ယောဂဘူကင်းစင်လို့ဆင်းရုံဆင်းဝင်ရသူကတော့1900ကျော်အထိရှိထားပြီးဖြစ်ပါတယ်။ဒီကနေ့တခွဲတီပြူလူနာထဲမှာမွေးကင်းစားအရွယ်ရှစ်ရသားကလေးငယ်တဦးပါဝင်လာပြီးဘကူကလီဆင်းရုံမှာထားရှိပြီးကုသမှုပေးနေပါတယ်။ကလေးငယ်ဖြစ်သူဟာမိခင်စီကနေယောဂဘူကူးစက်ခံရတာဖြစ်ပြီးတော့မိခင်ဖြစ်သူကတော့သေဆုံးသွားပြီဖြစ်တယ်လို့ဒေါက်တာခင်ခင်ကြီးကပြောပါတယ်။ပြည်ရင်းကူးစက်ခံရသူတွေတဲ့ရသားကလေးငယ်ပါပါဝင်နေပြီးအိမ်ကြီးချင်းနိုင်ငံတွေမှာပါကယောဂကူးစက်နှုံတိုးနေတဲ့အခြေအနေဖြစ်လို့ချမှတ်ထားတဲ့စီးငင်းတွေကိုတတိကျကျလိုက်နာကြဖို့ဒေါက်တာခင်ခင်ကြီးကတည်ပြီးထားပါတယ
်။ဒီလိုလူတို့အနေနဲ့ဒီယောဂကြောင့်အခုလက်ရှိမှာဆိုကဘာမှာယောဂကူးစက်သူက31တန်းခွဲဖြစ်ပြီးတော့သေဆုံးတဲ့သူက6,800ကျော်ဖြစ်ပါပြီ။တတန်းနီးနီးကတ်တော့မှာဖြစ်ပါတယ်။ဒါဟာစိုးရင်ရတဲ့အခြေအနေဖြစ်ပါတယ်။ကမ္ဘာပေါ်မှာကြည့်လိုက်မယ်ဆိုလို့ရှိရင်ကျွန်တော်နိုင်ငံပေါင်းနဲ့8,000ကျပ်နိုင်ငံမှာသူယောဂပိုးတွေ့ရှိမှုက3,500ခန့်တိုးလာပြီးတော့သေဆုံးမှုကဆိုလို့ရှိရင်2,500ခန့်ရှိနေလဲဆိုတာကိုတွေ့ရှိရမှာဖြစ်ပါတယ်။ပြောချင်တာကတော့8,500ဟာဥရောပဒေသပြီးလို့ရှိရင်ဒုတိယထိခိုက်မှုအများဆုံးဖြစ်တယ်ဆိုတာကိုသိရှိစေချင်ပါတယ်။ခုလက်ရှိလှုပ်ဆောင်ရမယ့်ကိစ္စရက်တွေကတော့ not stay home လုပ်ထားတဲ့ရန်ကုန်နဲ့ရခိုင်ပြည်နယ်ဆိုလို့ရှိရင်သူတို့ကစေရဟောင်းလိုက်ပါဆောင်ရွက်ဖို့ဖြစ်ပါတယ
်။အိန္ဒိယနိုင်ငံတွေနဲ့အိန္ဒိယ၊ဘင်္ဂလားဒေ့ရှ်နဲ့အင်ဒိုနီးရှားနိုင်ငံတွေမှာကာယောဂါကြောင့်သေဆုံးသူအများဆုံးရှိနေပြီးပြည်သူတွေမပေါ်ဆဖို့ကိုထပ်ပြီးသတိပေးနေတာပါ။မဖြစ်မနေအပြင်သွားရတော့မယ်ဆိုရင်ဗဇက်နဲ့နှကောင်းစီတက်ဆင်တာနဲ့လူစုလူဝေးကိုရှောင်ပြီးတအူးနဲ့တအူး6ပြည်အကွာမှာရှိနေဖို့ကအခြေခံအကြဆုံးကိန်းနိုင်ရမယ့်အချက်တွေဖြစ်နေပြီးဒါတွေကိုတရားဆောင်ရမ်းမှသာကုသနှုံးကိုအလျင်မြန်ထိ ချုပ်နိုင်မှာဖြစ်တယ်လို့ကျမရဲ့တာဝန်ရှိသူတွေကအကြံပြုထားပါတယ်။ကျမကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့နေတာပါရှင်။